COVID-19 ကြောင့်မြန်မာနိုင်ငံအနေနဲ့စီးပွားရေးမှာတည်တည်တတ်တတ်ရိုက်ခတ်မှုတွေရှိနေပြီးပြည်တွင်းအလုပ်လက်မဲ့ဖြစ်မှုအပြင်ပြည်ပကပြန်လာသူတွေအတွက်အလုပ်ကံကိုလည်းစဉ်းစားဆောင်ရွက်ဖို့လိုပြီးလို့ကုန်တယ်ဆက်မှုအတင်းချုပ်ကသတိပေးလိုက်ပြီးဒီအပေါ်ဆွေးရဘက်ကပါရီပြင်ဆင်ဆောင်ရွက်နေလေဆိုတာကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါ
COVID-19ကပ္ပရောဂါကူးစက်ပြန့်နှံ့မှုမဆိုးပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအပိုင်းမှာတော့တည်တည်တတ်တတ်ထိခိုက်တယ်လို့ကုန်တယ်များနဲ့ဆက်မှုလမ်းမှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးစွန်မင်းဝင်းကအင်္ဂါနေ့ဆွေးနွေးပွဲမှာပြောဆိုသတိပေးတာဖြစ်ပါတယ်။စီးပွားရေးရာထိခိုက်မှုများကတော့တည်တည်တတ်တတ်ဒါတို့တွေ့နေရဖြစ်ပါတယ်။ဒေါက်ကူးစက်မှုကြောင့်ပြည်ပနဲ့ဆက်သွယ တို့အနေနဲ့ဆက်ကဲတွေနဲ့ယူဆိုင်ကြပါတယ်
။နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းဒုတိယဝန်ကြီးဦးဆက်အောင်တို့ပါဝင်တဲ့အွန်လိုင်းကတဆင့်ဆွေးနွေးပွဲမှာကုန်းတဲ့ဆက်မှုအသင်းချုပ်ဥက္ကဋ္ဌကပြောတာပါ။ဒါအပြင်ပြည်တွင်းလုပ်ငန်းတွေကအလုပ်လက်မဲ့ဖြစ်မှုတွေပြည်ပကနေရွှေပြောင်းလုပ်သားဒုနယ်ဒင်းနဲ့နိုင်ငံတွင်ပြန်ရောက်လာတဲ့အရေးကိုလည်းထောက်ပြပါတယ်။ COVID-19 ကာလစီးပွားရေးထိခိုက်မှုတွေကုစားရေးအနေနဲ့စိုက်ပျိုးရေးကဏ္ဍလုပ်သားအင်အားအသုံးပြရတဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးတို့အပါအဝင်စီးပွားရေးပြန်လည်နှုတ်ထရေးဆောင်ရွက်ဖို့အစိုးရဘက်ကလုပ်ဖို့ကိုလည်းဥစော်မင်းဝင်းကတိုက်တွန်းသလိုပြည်ပကဝင်လာတဲ့လုပ်သားအင်အားစုကိုအသုံးပြုနိုင်မဲ့အလားအလာကိုလည်းထောက်ပြပါတယ်
။ပြည်ပစီပွားမှပြန်လည်ဝင်ရောက်လာတဲ့ရွှေပြောင်းလုပ်သားများဒီတက်ဆိုင်ရာလုပ်ငန်းများအလိုက်အတိုက်ကြောင်ကျွမ်းကျင်မှုနဲ့အသိချုပ်ရှိသူများပါဝင်ပြီးအတွက်အကောင့်ဘက်ကရှိမယ်ဆိုလို့ရှိရင်၎င်းတို့ရဲ့အသိချုပ်တက်ဆိုင်မှုကိုအလိုက်လုပ်ငန်းတွေမှာအသီးသီးမှာအသင့်တအသုံးပြုနိုင်ဖို့လည်းကျွန်တော်စီစဉ်ရမှာဖြစ်ပါတယ်
။ဒီလိုလုပ်ဖို့အတွက်ပြည်ပကဝင်ရောက်လာတဲ့လုပ်သားတွေရဲ့ကျွမ်းကျင်မှုကိုစစ်တမ်းတရကောက်ယူပြီးအလို့အကံရရှိဖို့အတွက်အစိုးရနဲ့ပုဂ္ဂလိကချိတ်ဆက်ဆောင်ရွက်ရမယ်လို့သူကထောက်ပြတာပါ။အစိုးရဘက်ကတော့ပြန်လည်ဝင်ရောက်လာသူတွေအလို့အကံရရှိရေးအတွက်လက်တွေ့အစီအစဉ်တွေတင်ပြတာမတွေ့ရပါဘူး။ဒါပေမဲ့ဝန်ကြီးဦးတောင်ထွန်းဘက်ကတော့ပြည်တွင်းမှာအလို့အကံတွေဖော်ဆောင်ရေးအတွက်ရင်းနှီးမြှုပ်နှံမှုတွေပိုရောက်လာဖို့ဆောင်ရွက်နေတဲ့အကြောင်းအလို့အကံတသိန်းကျော်ဖန်တီးပေးနိုင်ခဲ့ကြောင်းဆွေးနွေးသွားပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုကတော့ရာထားတဲ့အတိုင်းဖြစ်လာမယ်လို့သူကမျှော်လင့်နေပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းပြည်ပကပြန်လည်ဝင်ရောက်လာသူတွေအရေးအစိုးရရဲ့စဉ်းစားချက်ကိုအခုလိုပြောပါတယ်။
အဲ့တော့ဒီဘက်ပြန်လာတဲ့ကျွန်တော်တို့ဒီပြန်လာဖို့ရရှိတယ်ဆိုကြတဲ့ကျွန်တော်တို့ဓာတ်ရီစပြီးတော့စီစဉ်ပါတယ်။ဘယ်လိုကျွန်တော်တို့ကျမရေးရနေပြီးတော့ကာကွယ်မှုတွေယူမလဲ။နောက်ပြီးရေးရှင်းမှာဒီပြန်လာတဲ့ပြည်သူတွေရဲ့စောင့်ဝင်နေရေးအတွက်ကျမတို့ဘယ်လိုပံ့ပိုးပေးမလဲဆိုတာကိုစဉ်းစားပါတယ်။
ဒါအပြင် COVID-19 ရဲ့တက်ရောက်ရိုက်ခတ်မှုတွေကလာမယ့်လပိုင်းနဲ့အတွင်းပိုများလာမယ်လို့လည်းဒေါက်တာဆန်းစုကြည်ကသတိပေးပါတယ
်။ဒီ COVID ရဲ့အကျိုးသက်ရောက်မှုတွေကဒုတိယလေးပါလေးလပါဆိုတာအခုကျမတို့ဝင်နေပြီပေါ့နော်။ဒုတိယလေးပါလေးလပါချိန်မှာနည်းနည်းပါပြီ။ဒါပေမဲ့အများဆုံးဖြစ်မှာတော့နောက်ဆုံးလေးလပါမှာတတိယလေးလပါမှာအများဆုံးဖြစ်ပေါ်ရှိတယ်ဆိုတော့အဲ့ဒါအတွက်လည်းကျွန်တော်တို့ပြင်ဆင်ထားပါတယ်ဆိုတဲ့ပြည်သူတွေကိုပြောချင်ပါတယ်
။ COVID-19 ကပ်ဘေးရောဂါကြောင့်ပြည်ပမှာရွှေ့ပြောင်းအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေပြန်လည်ဝင်ရောက်လာပြီးမယ်။အရေးအတွက်ဘလောက်ရှိနေသလဲဆိုတာကတော့တိတိကျကျမသိရပါဘူး။မြန်မာရွှေ့ပြောင်းလုပ်သားအများစုအလုပ်လုပ်နေတဲ့မလေးရှားနဲ့ထိုင်းနိုင်ငံတို့ကနေပြန်လာနေသူတွေပြန်လာလို့သူတွေရှိနေစေဖြစ်ပါတယ်။